မြန်မာစစ်ကောင်ဆောင်ကို ICC permanent ထုတ်တဲ့ပေါ်မင်းမြန်းချက်နဲ့ဆက်ပြစေကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းအာဂျန်တီးနားလူခွင့်ရှိနေသောမတ်စ်ကန်တာနာကိုမှအင်ဂျင်နီယာဆက်သွယ်မင်းမြန်းထားပါတယ်ခင်ဗျာ
For the first time in the situation of Myanmar Bangladesh my office is submitting applications to the judges of the pre-trial chamber and this first application
Bangladesh ရောမြန်မာနိုင်ငံကပထမဆုံးချိန်ဖြစ
်
ကျွန်တော်ယုံကနေ ICC တရားသူကြီးတွေကိုတရားဝင်လျှောက်ထားလိုက်ပါပြီအဲ့ဒီတည်းမှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပထမဆုံးဖမ်းဝင်ရန်ထုတ်မဲ့သူဖြစ်လျှောက်ထားတာပါလို့ICC ရှေ့နေသူကရင်ခန်ကမနေ့ကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုကိုရောက်နေချိန်မှာပြောသွားတာပါအခုလို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာရှေ့နေသူကရင်ခန်ယုံကအရေးပါတဲ့အဆင့်တက်လန်းနိုင်တာဟာသတင်းကောင်းဖြစ်ပြီးတော့မြန်မာစစ်ကောင်ဆောင်တွေကိုမကြခင် ICC အနေနဲ့ဖမ်းဝင်ရန်ထုတ်လိုက်မယ်လို့မျှော်လင့်ထားကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းသောမတ်စ်ကန်တာနာက DOE ကိုပြောပါတယ်
That's an excellent news for the Rohingya community and also for the overall
Rohingya Taiwan တို့တာမကမြန်မာနိုင်ငံတဝန်းကလူမှုအဖွဲ့အစည်းတွေနဲ့လူနည်းစုတွေအတွက်ပါဒါဟာသတင်းကောင်းပါပဲတမရိုကာကွယ်ဦးစည်းချုပ်ဗဟုသုမှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ဖို့ ICC ရှေ့နေချုပ်ကရှောက်ထားတာဟာတိတာထင်ရှားတဲ့ခြေလှမ်းတစ်ခုပါ ICC နဲ့ရှေ့နေချုပ်ရုံးရဲ့စုံစမ်းစစ်ဆေးမှုတွေတိုးတက်လာတာကိုတွေ့ရတာအယံဝမ်းသာပါတယ်ရှေ့နေချုပ်ရဲ့လျှောက်ထားချက်ကိုတရားရုံးကထည့်သွင်းစဉ်းစားပြီးတော့အကြံကမှာဖောင်းဝရမ်းထုတ်မယ်လို့မျှော်လင့်ထားပါတယ
် So that is kind of
next step ဖောင်းဝရမ်းထုတ်ဖို့တင်သွင်းလိုက်ပြီဆိုတော့ ICC ခုံရုံးကနေနောက်တစ်ဆင့်ဘာဆက်လုပ်ဖို့ရှိမလဲရှင
် In terms of procedure yes the
ICC ခုံရုံးရဲ့လုံထုံးလုံနီအရာဆိုရင်ရှင်းနေကြုံရဲ့လျှောက်ထားချက်ကိုတရားသူကြီးတွေကစစ်ဆေးသုံးတာမှဖြစ်ပြီးတော့အချိန်အနည်းငယ်ကြာဖို့ရှိပါတယ်ဒါပေမဲ့ရှင်းနေကြုံပြောထားတဲ့သတင်းစကားမှာအထင်ရှားမြင်နေရတာကဘုဂျုံမကြီးမယောင်လန်အနေနဲ့ရွန်ဂျာတွေကိုနေရက်ကနေအတင်းကျပ်မောင်းထုတ်တဲ့အမှုနဲ့ညပိုင်းနေဆက်မှုတွေအတွက် ICC မှာတက်တည်အထောက်အထားအထင်ရှားရှိနေတာဖြစ်ပါတယ်။ဒါဟာ Rome Statute နိုင်ငံတကာသဘောတူညီမှုစာချုပ်အရပေါ်ပေါက်လာတဲ့ ICC ခုံရုံးကပြဋ္ဌာန်းသတ်မှတ်ထားတဲ့ရာဇဝတ်မှုတွေပဲဖြစ်ပါတယ်
။ How long might it take for the
ဒါဆိုရင် ICC တရားသူကြီးတွေကဖမ်းဝရမ်းထုတ်ဖို့ဆုံးဖြတ်ချက်အတွက်ကအချိန်ဘယ်လောက်ကြာနိုင်မလဲ
။ Hopefully it won't take that much.the latest
အချိန်သိမကြဘူးလို့တော့မျှော်လင့်ပါတယ်။ဥပမာဆိုရင်မကြသေးခင်ကအစ္စရေးကောင်းဆောင်ဘန်ဂျမင်နေတန်ယာဟုကို ICC ခုံရုံးကဖမ်းဝရမ်းထုတ်ခဲ့တဲ့ကိစ္စမှာဆိုရင်ရှင်းနေချုပ်တင်သွင်းလျှောက်ထားပြီးတဲ့နောက်လက်အနည်းငယ်ကြာမှ ICC ကဖမ်းဝရမ်းထုတ်ပြန်ခဲ့တာပေါ့။ဒါကြောင့်အချိန်အနည်းငယ်ယူရနိုင်ပါတယ်။ဒါပေမဲ့အရေးကြီးတာကပထမအဆင့်ကတော့ပြီးသွားပါပြီ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရာဇဝတ်ကြောင်းအရအရေးယူဖို့လုံလောက်တဲ့တတ်သိအထောက်အထားတွေရှိနေတယ်ဆိုတာရှင်းနေချုပ်ကပြောဆိုထားပြီးဖြစ်ပါတယ်။
So today also we received the Hunter's response to the ICC.
ဒီကောင်စီဘက်ကတုံ့ပြန်ထားတာကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တယ်လို့ ICC ရဲ့ပြောဆိုချက်တွေကိုလည်းအတိအမှတ်ပြုမှာမဟုတ်ဘူးလို့ဆိုပါတယ်။အဲ့တော့ဒီစစ်ကောင်စီရဲ့တုံ့ပြန်ချက်ကို Mr. Quintana ဘယ်လိုမြင်ပါလဲရှင်
။ Well, let's say that what we have now is a request from prosecutor office that the court issues arrest warrant.So we will have to wait until the
Lashi Singa Shini Joga Phawanan Thopu ICC Tiya Tu Ji Ri Gu Shao Tha La So Ro Tiya Yong Ye Song Phyak Gu Saung Ya Ma Phit Par De Tiya Yong Ga Phawanan Thop Pi Bi So Yin Naw Sit Kaung Si Ga Ale Ma Tha Bu Lo Pyo Nai Bi Me Amar Ke Ma Ro Ai Lo Lou Lo Ma Ya Ro Ba Bu Rome Statute Gu Lat Ma Tho Da Bi Lo ICC Khong Yong Si Yin Pain Kwen Gu Lat Khan Tha De Nangan Bang 124 Nangan Shi Nu Ba De Di Nangan Dui Ni Ne Tiya Yong Ye Song Phyak Chet Dui Gu Lai Na Bu Ta Win Shi Ba De ICC ကဖမ်းဝရမ်းထုတ်ရင်ဒီနိုင်ငံတွေအားလုံးကအဲ့ဒါကိုကောင်းထည်ဖော်ဖို့လိုအပ်ပါလိမ့်မယ်။ဆိုလိုတာကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအဲ့ဒီနိုင်ငံတွေကိုသွားမယ်ဆိုရင်သူ့ကိုဖမ်းဆီးဖို့ ICC ကတတ်မှတ်ပြဌာနာတဲ့အတွက်သူ့အနေနဲ့ဘယ်နိုင်ငံကိုမှခီးသွားနိုင်မှာမဟုတ်ပါဘူး။